လူမှုအတိုင်းဝန်းကြပြိပခါတွေကိုအဆုံးသတ်နိုင်ရေးအတွက်ငင်းငယ်လေးထောက်ကိုအလေးထားကောင်းတဲ့ပေါ်ဖို့နိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်တော်ဆန်းစုကြည်ကတိုက်တွန်းပါတယ်ငင်းချမ်းနဲ့ယဉ်ကျေးမှုကိုပြန်ပေါင်းအောင်ဆောင်ရွက်မှတာမတူခွဲပြားခြားနားတဲ့နိုင်ငံတွေအကြားသိမြင်မှာဖြစ်ကြောင်းပြောဆိုခဲ့တာပါဒါပေမဲ့လည်းနိုင်ငံတွေမှာဖြစ်ပွားနေတဲ့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးတော့တည့်ရည်ရည်ညွှန်းပြောကြားသွားတာမျိုးတော့မရှိပါဘူးနေပေါ်နိုင်ငံကိုနိုင်ငံတော်ခီးစဉ်အနေနဲ့ရောက်ရှိခြင်းအတွင်းတက်ရောက်တဲ့အခမ်းအနားတစ်ခုမှာအခုလိုပြောကြားသွားတာပါမမှန်ကန်တဲ့သဘောထားအခြေခံနဲ့ဆောင်ရွက်မှုတွေကြောင့်နင်းနာဆွရှုံမှုတွေကျွမ်းရပြီးတော့ပြိပခါတွေထပ်ဖြစ်ပေါ်အောင်လမ်းပွင့်သွားသလိုဖြစ်စေကြောင်းနဲ့အမုန်းတရားနဲ့အကြောက်တရားတွေဆင်ခဲပြန်ပွားလာပြီးတော့ညင်းကြေးရေးကိုတိကျစေတာဖြစ်ကြောင်းလည်းဒေါက်ဆန်းစုကြည်ကပြောပါရတယ်။ဒါပြင်နိုင်ငံတွေကြားပြန်လည်လေးစားမှုထားပြီးတော့ညင်းကြေးရေးအတွက်ပူးပေါင်းဆောင်ရွက်ကြဖို့လည်းသူကတိုက်တွန်းပါရတယ်။2019ခုနှစ်ဩဂုတ်လကစလို့လူမှုအသိဝန်ကြားပြိပခါတွေကြောင့်မြန်မာနိုင်ငံရခိုင်ပြည်တွင်ကနေဒုက္ခသည်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခေါ်လွန်သွားပြီးတဲ့နောက်ပိုင်းဒေါက်ဆန်းစုကြည်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကပြည်ပြည်ထန်ထန်ဝေဖန်မေးခွန်းထုတ်ခဲ့ကြပါရတယ်။အရင်တိုက်ခံပွားနဲ့ဒီမိုကရေစီအရေးဥဆောင်ခဲ့တာကြောင့်နိုင်ငံတကာမှာတောင်အာဖရိကခေါင်းဆောင်နယ်ဆန်မန်ဒဲလာတို့လိုဒီမိုကရေစီမီးရှို့တစ်စောင်ဖြစ်အကြီးအကျယ်လေးစားခံခဲ့ရတဲ့ဒေါက်ဆန်ဆူစီဟာရိုဟင်ဂျာအရေးကိစ္စလိုဖြစ်တဲ့မျိုးတွေမှာလူခွင့်ရေးကိုဦးစားပေးဆောင်ရွက်တာမျိုးမရှိတာကြောင့်ဒီနိုင်ငံတကာကပေးရထားတဲ့စုတွေကိုပြန်လည်ရုပ်သိမ်းခံနေရတာမှာအခုနောက်ဆုံးမှာတော့ဒီ Paris မြို့တော်ဝန်ယုံကပြင်သစ်မြို့တော်ဆိုင်ရာဂုဏ်သုဆောင်လွတ်လပ်ရေးစုကိုပြန်ရုပ်သိမ်းမယ်ဆိုပြီးတော့တောက်ကြနေကပြောကြားထားပါတယ်